တရုတ်နိုင်ငံရဲ့စီးရဲသုံးစီကိုဒီနေ့မှဆယ်ရာခိုင်နှုန်းတိုးမြင့်မှဖြစ်တဲ့အတွက်ဒါကကမ္ဘာအကြီးဆုံးစစ်တဲ့သုံးစီကိုဆယ်ကနန်းထိတိုးမြင့်သုံးဆွဲဖို့ရထားလိုက်တာပါအမျိုးသားပြည်သူကွန်ကရစ်ပြောခွင့်ရဖူရင်းရဲ့ဒီကနေ့ကြေညာချက်အရတရုတ်နိုင်ငံရဲ့တည်ဝင်ကြေညာတဲ့စီးရဲသုံးစီက2015ခုနှစ်မှာအမေရိကန်ဒေါ်လာ145ဘီလျံထိရှိလာမယ်သဘောပါတည်ဝင်ကိန်းဂဏန်းကိုကြာတဲ့ပြည်နယ်လွှတ်တော်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြမယ်လို့ဖူကပြောပါတယ်အခုတိုးမြင့်တဲ့စီးရဲသုံးစီဟာပြီးခဲ့တဲ့နှစ်ကစနစ်တက်တမနှစ်ရာနှုန်းထိတိုးမြင့်ကြတာနဲ့နှိုင်းရှင်တော့လျှော့သွားပါလေ။ဒါပေမဲ့ဆယ်ကနန်းထိတိုးမြင့်သုံးဆွဲတာ၅နှစ်မြောက်ဆက်တိုက်ဖြစ်ပါလေ။တရုတ်နိုင်ငံဟာတင်းဝင်းကျင်းရတဲ့စီးရဲသုံးစီချက်အများကြီးပိုးပြီးသုံးတယ်လို့လေ့လာသူအများပြားကယူဆနေပေမဲ့အများအပြားပွင့်လင်းမြင်သာမှုမရှိတာနဲ့အကျင့်ပြတ်ချစားတာလို့အကြောင်းရင်းတွေကြောင့်ဖြစ်ပါလေ။တိုးလာတဲ့ဆင်ရောင်အသုံးချပြီးနေမြေပိုင်ဆိုင်မှုဆန်အငင်းပွားနေတဲ့အရှေ့နဲ့တောင်တရုတ်ပင်လယ်ကအင်းကြီးချင်းတွေကိုတရုတ်ကအနိုင်ကျင့်နေတယ်လို့အမေရိကန်နဲ့မဟာမိတ်တွေကဆွဆွဲထားပါလေ။